နာကိမုံတိုင်းကြပြီတနေ့အကြာဘေးဒုက္ခခံစားရသူတွေရဲ့22ရာခိုင်နှုန်းဟာစိတ်ဝေဒနာခံစားနေရပြီမဲ့စစ်ကောင်းဆောင်တွေဘက်ကတော့ဗုဒ္ဓဘာသာမြန်မာလူမျိုးတွေဟာစိတ်ဖိစီးမှုကိုဗုဒ္ဓတရားနဲ့အညီဖြေရှင်းကျော်လွှားနိုင်တယ်လို့ပြောဆိုနေတာတွေရှိပါတယ်။ပြီးခဲ့တဲ့ရက်အနည်းငယ်ကလည်းအိန္ဒိယနိုင်ငံကသဘာဝဘေးဒုက္ခနဲ့ပတ်သက်လို့စိတ်ပိုင်းဆိုင်ရာကုထုံးမှုတွေကိုအလုံးယုံဆွေးနွေးပွဲလုပ်ပြီးလက်ကျင့်တင်ကြားပေးဖို့အတွက်မြန်မာအစိုးရကိုကန့်လန့်ခဲ့ပြီးမှလည်းအနာဘိုင်းတွေကငင်းဆန်ခဲ့တယ်လို့လည်းစုံစမ်းသိရှိရပါတယ်။ကျန်းမာရေးဝန်ကြီးဌာနအောက်ခြေအဖွဲ့အစည်းတွေကလည်းလက်ကမ်းကြိုဆိုမှုတွေရှိပေမဲ့ထိပ်ပိုင်းအဆင့်တာဝန်ရှိလူတွေကငြင်းပယ်မှုကြောင့်မုံတိုင်းကပ်ဘေးအသင့်ပြည်သူတွေရဲ့စိတ်ပိုင်းဆိုင်ရာပြဿနာကိုကုသအဖြေရှာဖို့အတွက်လက်တွေမှာအခက်အခဲကြုံနေရတယ်လို့လည်းစုံစမ်းသိရှိရပါတယ်။နာကိမုံတိုင်းကြပြီးတစ်နှစ်အကြာဒုက္ခတွေရဲ့စိတ်ပိုင်းဆိုင်ရာအခြေအနေကိုသိနိုင်ဖို့သဘာဝဘေးနာနဲ့ပတ်သက်တဲ့စိတ်ဝေဒနာဆိုင်ရာပါရဂူဆရာဝန်ကြီးတဦးကိုဆက်သွယ်ခဲ့ပါတယ်။ဆရာကြီးကသူ့ရဲ့နာမည်ကိုမထုတ်ဖော်ဘဲအားရဖြစ်ကိုမြစ်တာရက်ခံခဲ့ပါတယ်။ပထမဆုံးသူကဘေးဒုက္ခကြောက်ရွံ့ပြီးစိတ်ပိုင်းဆိုင်ရာဖြစ်ပွားမှုအခြေအနေတွေကိုအခုလိုရှင်းပြခဲ့ပါတယ်
။လီမိုနိုင်းကြီးကြာပြီးတော့ဒီတစ်ပတ်နှစ်ပတ်တစ်လနှစ်လအတွင်းမှာကျော်လိလာမယ်ဆိုရင်လူတို့ရဲ့90ရာခိုင်နှုန်းကစိတ်ထိခိုက်မှုအဲ့ဒီအချိန်မှာလောလောလတ်လတ်ခံစားရတာကိုတွေ့ရပါတယ်။နှစ်လခွဲ3လအတွင်းမှာ41ရာခိုင်နှုန်းလောက်ပဲကျွန်တော်တို့စိတ်ဝေဒနာခံစားရတာကိုတွေ့ရပါတယ်။အခုလောလောဆယ်ကျွန်တော်တို့နာခဲ့ဖြစ်တဲ့တစ်နှစ်ပြည့်သွားပါပြီ။အဲ့လိုချိန်ယူမှာဒီဘေးဥပခံစားရတဲ့လူဦးရေရဲ့22ရာခိုင်နှုန်းကစိတ်ဝေဒနာခံစားရတာကိုစဉ်းစားရတာသိရပါတယ်။အဲ့ဒီဖြစ်ကားတွေကိုကျွန်တော်ကြည့်ခြင်းအားဖြင့်22ရာခိုင်နှုန်းကတော့အထက်မှာအချို့စိတ်ဓာတ်ကြတဲ့ယောဂဖြစ်ရင်ဖြစ်မယ်။အပြင်းထန်တဲ့တန်ကျဲကြောင့်ရနေတဲ့စိတ်ဝေဒနာဖြစ်ရင်ဖြစ်မယ်။စိုးရင်ကြောက်ကြမှုတလုံးတုံရင်ခုန်တဲ့ယောဂမျိုးရတဲ့လူရှိရင်ရှိမယ်။တချို့ကလည်းပဲအဲ့ဒီဟာတွေကိုဘယ်လိုမှဟိုပြန်လည်ကံတွယ်မှုမရနိုင်တော့ပဲနဲ့ကုဒီကိုဟာနဲ့ပဲမူးယစ်စေးတွေတုံးရတဲ့လူတွေရှိရင်ရှိမယ
်။နာဂိဖြစ်ပွားပြီးတဲ့နောက်ဒုက္ခသင်လူတွေရဲ့88ရာခိုင်နှုန်းဟာတမန်လူတွေလိုပြန်လည်ထူထောင်နိုင်တဲ့စွမ်းရည်ရရှိသွားပြီးမဲ့ကျန်တဲ့22ရာခိုင်နှုန်းထဲမှာစိတ်ကြဝေနာရှင်တွေက41ရာခိုင်နှုန်းပြင်းထန်တဲ့ခံစားမှုကြောင့်စိတ်ဝေနာရှင်က59ရာခိုင်နှုန်းရှိပြီးဆိုရင်ပူပန်ကြောင့်ကြဝေနာရှင်နှလုံးလုံးရင်တုံယောဂါတွေက20ရာခိုင်နှုန်းရှိတဲ့အကြောင်းပြီးတော့22ရာခိုင်နှုန်းကတော့မွေးဆေးသုံးပြီးစိတ်ထွက်ပေါက်ချနေသူတွေလို့အဆိုပါဆရာဝန်ကြီးကဆက်ပြီးပြောပါတယ်။ဒါဆိုခုလိုခံစားမှုတွေရဲ့အခြေအနေဟာဘယ်လောက်ထိစိုးရင်စရာတွေရှိပါလဲလို့မေးကြည့်ပါတယ
်။အစည်းအဝေးကိုကြည့်ချင်းအားဖြင့်ဒါတောင်မြင်ညဟိုအနေထားမဟုတ်ပါဘူး။စိတ်ကြရတာကိုယောဂအနေနဲ့လက္ခဏာအနေနဲ့မသိဘဲနဲ့ဒီလိုပဲကြော်လွှားသွားမယ်ဆိုလို့ရှိရင်ရှေ့ပါပေါ့လေ။သူရဲ့ခံစားချက်ဝေဒနာဟာပိုပြီးပြင်းထန်လာမယ်။အလုတ်ကံပြန်မလုံနိုင်တော့ပဲနဲ့ယောဂကြီးဖြစ်သွားပြီးတော့နောက်ပိုင်းမှာစိတ်ကုသမှုအခက်အခဲဖြစ်တဲ့အခြေအနေရှိပါတယ်။အဲ့တော့ဒါတွေကိုဘယ်လိုကုညီရမလဲဆိုရင်ကျွန်တော်တို့ counseling လို့ခေါ်တဲ့ဟိုတန်တန်မင်းမင်းဆွေးနွေးပြီးတော့ကုညီတဲ့အဲစိတ်ပညာဆိုင်ရာနည်းနဲ့ကျွန်တော်တို့ဟိုလေ့လာဖို့လိုပါတယ်။လေ့လာပြီးတော့မှယောဂလက္ခဏာရှိတာမရှိဘူးဆိုတော့ကျွန်တော်တို့ကပတ်တန်းတရားပါမယ်။ပြီးတော့တို့ရဲ့ဝေဒနာကိုပတ်ပြောက်အောင်ဆိုလို့ကျွန်တော်တို့ကုသပေးရမှာပဲ
။မနေ့ကမေလ2ရက် ARD တိုင်းကနာဂိမုံတန်းကြောင့်လူပေါင်း33,000ကျော်သေဆုံးခဲ့ပြီးကလေးငယ်9,000ကျော်မိဘမဲ့ဖြစ်ခဲ့ရပါတယ်။ ARD တိုင်းရဲ့သဘာဝအမြင်စီတွေပြတ်သုံးခဲ့ပြီးအစာအိမ်စာရှားပါမှုနဲ့တောက်ရည်သားအခက်အခဲတွေဖြစ်လာပါတယ်။ဘုံတိုင်းတင်သူတွေဟာငကိုချီရင်းဆွဲဘဝအခြေအနေကိုရောက်မလာဘဲအလုံးလမဲ့ပြဿနာ၊နေရာရင်းဆွတ်ခွာမှုပြဿနာတွေစတဲ့နောက်ဆက်တွဲစီးပွားရေးအခြေအနေဇိုးတွေကိုလည်းကြုံနေရတာကြောင့်ဒီကနေစတင်လာတဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေကိုရောဘယ်လိုနီးလနဲ့ကူညီဆောင်ရွက်နိုင်မလဲလို့ဆရာဝန်ကြီးကိုမေးကြည့်ပါတယ
်။အဲ့လိုဒေတာအကျဉ်းကြီးမှာဒီလိုကိစ္စကြီးတွေဖြစ်ခဲ့တဲ့ကိစ္စကြောင့်ပြင်းထန်တဲ့စိတ်ဝေဒနာကဖြစ်လာမယ်ဆိုတာကတော့သိကြတော့ရှိတယ်။သို့တော်ညာလည်းပဲဘယ်ဒေသမှာမှဘယ်ကျမ်းမာရေးဌာနကမှဒီတစ်ခုလုံးကိုကင်တွယ်ဖို့မဖြစ်နိုင်ပါဘူးခင်ဗျာ။ဒါကြောင့်မလို့ကျွန်တော်တို့ရဲ့နီးဗျူဟာအနေနဲ့စဉ်းစားမိတဲ့ဥစ္စာတော့ဒါတွေကတခြားနိုင်ငံတွေမှာအဲ့လိုပဲလုပ်ပါတယ်။ဒေသခံမှရှိတဲ့လူတွေကိုအဆင့်အဆင့်ကျွန်တော်တို့ကပညာပေးသွားတဲ့နည်းနဲ့နော်ဒီလူတွေကိုဘယ်လိုကောင်းဆယ်လင်းဘယ်လိုကျွန်တော်လုပ်ရမလဲ။ဘလို့ယောဂကိုရှာဖွေရမလဲစိတ်ဝေဒနာခံစားနေရတာတို့စိတ်တကြပြီးတော့ကိုယ့်ဟာကိုယ်တော်မအဆုံးစီခြင်းနဲ့စိတ်ပေါက်နေတဲ့အလောက်အောင်ပြင်းထန်စွာခံစားနေတဲ့လူတွေကိုစိတ်ဝေဒနာဌာနတို့ကျွမ်းကျင်တဲ့ဟိုဆရာဝန်ဆရာမတို့စိတ်ဝင်တို့ကိုဘလို့ဆက်သွယ်ပြီးကျွန်တော်တို့ပို့ပေးမလဲဘလို့ကူညီမလဲဆိုတဲ့ဟာတွေကိုစင်ပွားစင်ပွားပညာပေးတဲ့နည်းနဲ့ကျွန်တော်တို့ကူညီဖို့အဲ့လိုကူညီမှသာလျှင်ဒေသခံမှရှိတဲ့လူတွေကဒီပညာကိုတက်ကျွမ်းပြီးတော့မှကိုတီတာမှရှိတဲ့ကိုတူရီကိုကိုကူညီပေးပဲဆိုမှဒီကိစ္စကအောင်မြင်တိုင်းပဲအလားအလာရှိပါတယ
်။ဟုတ်ကဲ့ကဲတကယ်လို့များပါဆရာရဲ့ကုသဆောင်ရှောက်မှုကအားနေခဲ့ရင်မလုပ်နိုင်ခဲ့ဘူးဆိုရင်အဲ့ဒီရဲ့အကျိုးဆက်တရားပါပြီးဖြစ်လာနိုင်မလဲဆရာ
။အထူးသဖြင့်ကျွန်တော်စိတ်ပူတာတော့ကလေးကအဲ့တော့ဒီမိမမဲ့ဖြစ်သွားတဲ့ကလေးလေးတွေရဲ့ရှေ့ရေးဟာသူတို့ရရှိတဲ့မေတ္တာစေတနာမ မိဘရဲ့အောက်မှာလုံခြုံမှုရှိတဲ့စိတ်နေစိတ်ထားအဲ့ဒီပေါ်အများကြီးမူတည်ပါတယ်အဲ့တော့ဒီဟာကိုကျွန်တော်စနစ်တကျနဲ့ကျွန်တော်တို့မလုတ်ကင်ပေးနိုင်ဘူးဆိုလို့ရှိရင်ဒီကလေးတွေရဲ့နောက်မှာဖြစ်လာမဲ့ကျွန်တော်တို့ personality ခေါ်တာပေါ့လေသူတို့ရဲ့စိတ်ပိုင်းဆိုင်ရာမှာအားအများကြီးချို့တဲ့သွားမှာရှိတယ်ရှိတဲ့အတွက်ကြောင့်သူတို့ကစာသင်ကြားရေးမှာအနှောင့်အယှက်ဖြစ်နိုင်တယ်အဲသူတို့ရဲ့ဒီလူမှုဆက်ဆံရေးမှာအနှောင့်အယှက်ဖြစ်နိုင်တယ်နောက်မှာကျွန်တော်တို့ကုန်ထုတ်ဆွမ်းအားကျဆုံးသည့်အထိပေါ့လေကျော်သွားနိုင်တဲ့အထီးကိုရှိတဲ့အတွက်ကြောင့်ဒီကလေးလေးတွေကိုကျွန်တော်တို့ကစနစ်ကြကူညီပေးဖို့လိုပါတယ်။ကလေးလေးတွေရဲ့စာဝင်နေရတယ်မကဘူး။ကျွန်တော် child psychology လို့ပါလို့ပေါ့လေ။ကလေးရဲ့စိတ်ကိုပြန်လည်ပြီးတော့ပြုပြင်ပြောထောင်ပေးဖို့ကျွန်တော်တို့တိုင်ပင်တဲ့နည်းနဲ့ကူညီတဲ့နည်းတွေနဲ့ကျွန်တော်တို့အများကြီးရှိပါတယ
်။ဆရာကပ်ပြီးဒုက္ခတွေတွေဘက်ကရောဆရာသူတို့ကိုသူတို့ဘယ်လိုပြင်ဆင်မှုလုပ်ဖို့လိုအပ်တယ်သူတို့ပါသူတို့စိတ်သက်သာဖို့သူတို့ပါသူတို့ရုပ်ပိုင်းစေပင်ဖွင့်ပြဖို့အတွက
်အဲဒီခါအင်မတန်အရေးကြီးတဲ့မေးခွန်းဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ဒီဆိုရှယ်မှုကများလုံးအကြီးတကြောင်သူတို့ရဲ့ခံစားချက်ကိုမထုတ်ဖော်လဲတင်လောက်အောင်ဖြစ်တဲ့လူတွေရှိပါတယ်အဲ့တော့သူကစကားမပြောနိုင်တော့ဘူးသူဆိုလို့ပင်လယ်ပြင်ကြီးကိုပဲငေးကြည့်ပြီးတော့မစားချင်မတောက်ချင်ဖြစ်သွားမှရှိတယ်နော်သူကြတော့လဲအမျက်ဒေါသထွက်လာတာဟာတို့နော်အိမ်တော်ရေးမှအဆင်မပြေတာဟာတို့အဲ့လိုဖြစ်တဲ့လူလည်းရှိတယ်ချောက်လာကြော်တဲ့အချိန်ထိကိုအိမ်မဆိုးတွေမဲ့နေပြီးတော့ဟိုအတန်နေကြားနေပြီးတော့တွေ့ရတယ်မြင်နေပြီးတော့အဲ့တော့သူတင်းရဲပဲချောက်တယ်လို့နတ်ပဲပူးတယ်လို့ခံစားပြီးတော့အဲ့လိုဖြစ်တဲ့လူတွေရှိတယ်အဲ့တော့ကျွန်တော်တို့ကဒီလိုအချိန်မှာဒီလိုယောဂပုဖြစ်နိုင်တယ်ဆိုတော့အတိတရားနဲ့အတွေ့အကြုံလေးတွေကိုသူတို့ကိုကျွန်တော်တို့တင်ပြပေးဖို့လိုပါတယ်တင်ပြပေးခြင်းအပြင်သူတို့ကနေပြီးတော့အကူအညီကိုသူတို့ရှာလို့ရပါတယ်အများစုကကျွန်တော်ကဒီလိုခံစားနေရပါတယ်ကျွန်တော်ဒီလိုဖြစ်နေပါတယ်ဆိုတော့ပြောမယ်အလားအလာသိကျွန်တော်မတွေ့ပါဘူးမိမိဘာခံစားနေရတယ်ဆိုတာကိုတော့မိမိမပြောနိုင်တော့အခြေအနေမျိုးရှိပါတယ်ဒါကြောင့်မို့ဒီလူတွေကိုကျွန်တော်တို့ကအင်မတန်စနစ်ကြတဲ့နည်းနဲ့ဝင်ဝင်ကူညီဆောင်ရွက်ပြဖို့လိုပါတယ်လို့ကျွန်တော်ပြောချင်ပါတယ
်အမိမဖော်လို့တဲ့တဘာဝပေးတာနဲ့ပတ်သက်တဲ့စိတ်ဝိညာဉ်ဆိုင်ရာပါတူဆရာဝန်ကြီးရဲ့ပြောပြချက်ဖြစ်ပါတယ်မုံတိုင်းတင့်သေးတာမှာလူတွေရဲ့စွမ်းရည်ပြန်လည်ပြုထောင်ပေးဖို့ခန္ဓာရင်စွမ်းပြန်လည်တည်ဆောက်ဖို့လိုအပ်ချက်တွေရှိနေသေးတယ်လို့ပြည်ပနိုင်ငံအဖွဲ့အစည်းတွေကလည်းကူညီလိုပေမဲ့စိတ်ဆွေးရနဲ့တိုက်ရိုက်ဆက်ဆံလို့မရနိုင်တဲ့အခြေအနေတွေမူဝါဒတွေကြောင့်မုံတိုင်းပေးဒုက္ခတွေရဲ့စိတ်ပိုင်းဆိုင်ရာအခြေအနေဖွံ့ဖြိုးတိုးတက်လာဖို့အတွက်အချိန်အတန်ကြာယူရအောင်မှဖြစ်တယ်လို့လည်းသိရပါတယ်ခင်ဗျာ